ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံကြားငြိမ်းချမ်းရေးနဲ့စီးလုံးညီညွတ်မှုရာရေးလုံခြုံဖို့ဆောင်မဲ့ဆွေးနွေးပွဲတစ်ရက်ကိုပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့မှာနှစ်ရက်ကြာတင်းပခဲ့ပြီးစနေနေ့ကပြီးဆုံးသွားပေမဲ့သဘောထားကွဲလွဲမှုအပြန်အလှန်တင်းမာမှုတွေမှာတော့တိုးတက်မှုတစ်စုံတရာမရခဲ့ကြပါဘူး APAPPS လို့ခေါ်တဲ့ဒီဆွေးနွေးပွဲကိုပါကစ္စတန်နိုင်ငံကကမခရပြုလုပ်နေတာပါအဲ့ဒီဆွေးနွေးပွဲရဲ့ကနဦးဆွေးနွေးပွဲကိုအာဖဂန်နိုင်ငံမှာဖေဖော်ဝါရီ3ရက်နေ့ကကျင်းပခဲ့တာဖြစ်ပါတယ်။ဆွေးနွေးပွဲမှာသဘောတူညီမှုတချို့ရပေမဲ့ဆက်ပြီးဆွေးနွေးစရာတွေကျန်နေသေးတယ်လို့ပါကစ္စတန်နိုင်ငံဘက်ကပြောပြီးဆွေးနွေးပွဲအပြီးအာဖဂန်ကထုတ်ပြန်တဲ့ကြေညာချက်တွေမှာတော့အာဖဂန်နိုင်ငံအတွင်းယိုယွင်းနေတဲ့လုံခြုံရေးကိစ္စနဲ့ပတ်သက်လို့ဆွေးနွေးကြရမှာတိုးတက်မှုမရှိဘူးလို့ဆိုပါတယ်။အာဖဂန်အစိုးရကတော့တာလီဘန်တို့ဟာပါကစ္စတန်မြေမှာအခြေခံပြီးအကြမ်းဖက်တိုက်ခိုက်မှုတွေပြုလုပ်နေတယ်လို့ဆွဆွဲထားတာပါ။ပါကစ္စတန်အစိုးရကတော့နှစ်နိုင်ငံကြားနယ်စပ်လုံခြုံရေးအခိုင်အမာမရှိတဲ့အတွက်အကြမ်းဖက်မှုတိုက်ဖြတ်ရေးလုပ်ငန်းတွေကိုထိထိရောက်မလုပ်နိုင်ဘူးလို့ပြောနေပါတယ်။